တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာတမတော်ထိပ်တန်းခေါင်းဆောင်၄ဦးကိုအမေရိကန်နိုင်ငံကပိတ်ဆို့အရေးယူတာကိုကန့်ကွက်တဲ့ဆန္ဒပြပွဲကိုရန်ကုန်မြို့မြို့တော်ခန်းမရှိမှာမင်းကကျင်းပခဲ့ပါတယ်အဲ့ဒီဆန္ဒပြပွဲမှာတမတော်ခေါင်းဆောင်တွေကိုပိတ်ဆို့အရေးယူတာကိုနိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့ခေါင်းဆောင်တွေကငြိမ်းချမ်းနေတာကြောင့်ပိတ်ဆို့အရေးယူတာကိုလက်ထောက်ချတဲ့သူရှိနေကြောင်းဦးလားဆွေကစွပ်စွဲပြောဆိုလိုက်တာဖြစ်ပါတယ
်ကျွန်တော်တို့ဟာဒီမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပုံနဲ့ဗိုလ်ချုပ်မူကြီးစိုးဝင်းတို့ကျွန်တော်တို့ချီကော်မန်ဒါ၄ယောက်ကိုသူတို့ကပိတ်ဆို့တယ်မြန်မာတမတော်ရဲ့နိုင်ငံတော်မှာမြန်မာတမတော်မြန်မာနိုင်ငံမှာသမ္မတမရှိဘူးလားရ
ှိပါ
တယ်သမ္မတတဲ့ကြီးရဲ့လူမရှိဘူးလား
ရှိပါတယ်
သူတို့ကဘာလို့ငြိမ်းခံနေရလဲ
။သူတို့ကဘာလို့လဲ
။အဲ့ဒါကြောင့်လက်ထောက်ချတဲ့လူရှိနေပြီလို့ပြောတာပေါ့ဗျာ
။ဒါအပြင်အမေရိကန်လွှတ်တော်ပစိဖိတ်ရေးရာကော်မတီဥက္ကဋ္ဌကဗူဒီတောင်မောင်တော်ရသေးတောင်မြို့နယ်တွေကိုဘင်္ဂလားဒေ့နိုင်ငံကိုလွှဲပြောင်းပေးဖို့ပြောဆိုခဲ့တာကိုတုံ့ပြန်ပြောဆိုခြင်းမရှိတာကိုလည်းဦးလားဆွေကနိုင်ငံတော်အတိုင်းအမံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရုပ်ရင်းကြမ်းတမ်းနဲ့အသုံးနှုံးနဲ့ပြောဆိုဝေဖန်ခဲ့ပါတယ်။NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမြွန်းညွန့်ကတော့ဦးလားသွေရဲ့စွပ်စွဲပြောဆိုချက်တွေဟာအခြေမြင့်မရှိတဲ့ပြောဆိုချက်တွေဖြစ်ကြောင်း IFA ကိုပြောပါတယ်
။ဒါကအခြေမြင့်မရှိတဲ့စွပ်စွဲချက်တွေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။တကယ်တော့ကျွန်တော်တို့တမတော်ခေါင်းဆောင်နေတဲ့အစိုးရထိပ်သိမ်းပုံကိုယ်ရေးပါအရေးယူဖို့တို့ဆင်ခြင်နေတာပါ။အဲ့တော့တို့လူစုံချက်ချင်းနဲ့တမတော်ခေါင်းဆောင်နေတဲ့အရေးယူပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ခေါင်းဆောင်တွေချန်လက်ခဲ့ရတယ်တော့အရေးယူရတယ်လို့ပြီးပါလိမ့်မယ်။ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့ဒီနေရာမှာအရေးကြီးဖို့အစဉ်လိုက်ပြောနေကြတာအားလုံးဒီပဲဖြစ်ပါတယ်ကျွန်တော်တို့ကအရေးကြီးတဲ့ပုံစံတွေကိုကျွန်တော်တို့တောင်းမနိုင်စမ်းမရှိပါဘူးလို့ပြောချင်တယ
်ဦးလာသွေဟာကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုကိုးစားပြုပြီးပထမအကြိမ်လွှတ်တော်မှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့သူဖြစ်တာကြောင့်သူ့ရဲ့ပြောဆိုချက်တွေဟာပါတီရဲ့သဘောထားလားဆိုတာကိုကြံ့ခိုင်ရေးပါတီပြောရေးဆိုခွင့်ရှိသူတွေကို IFA ကသက်သွယ်မေးမြန်းကြည့်ခဲ့ပါတယ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းကတော့တမတော်ခေါင်းဆောင်လေးဦးကိုပိတ်ဆို့အရေးယူတာနဲ့ပတ်သက်ပြီးဦးလားဆွေရဲ့ပြောဆိုချက်တွေဟာပါတီရဲ့သဘောထားမဟုတ်ကြောင်း IFA ကိုပြောပါတယ
်ပါတီဝင်တွေက၎င်းတို့စန္ဒာနဲ့အညီထုတ်ဖော်ကြတယ်ပြောဆိုကြတယ်အဲ့ဒါပါတီဝင်တွေရဲ့သဘောသဘာဝဟောပြောတယ်ကျွန်တော်တို့အမြင်တွေကတော့ဒါမူအပြင်ထထားခြင်းမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်ဗျာကိုယ်တော့ပြောထားတဲ့အပိုင်းနေမှာတော့เนาะကျွန်တော်တို့ပါတီရဲ့သဘောထားထုတ်တန်ထားတဲ့အပေါ်မှာပြောသွားတဲ့ဟာတွေဒီပါတီနဲ့သက်ဆိုင်ပါတယ်။ကျန်တဲ့အပိုင်းကတော့ကျွန်တော်တို့မူဝါဒအပိုင်းဆိုင်ရာကျွန်တော်တို့ထားထားခြင်းမရှိသေးဘူးဆိုတာပဲကျွန်တော်ဖြေကြားလိုပါတယ်
။ဦးလားဆွေရဲ့ဟောပြောချက်ဟာပါတီရဲ့သဘောထားမဟုတ်ပေမဲ့တက်မတော်ဟာနိုင်ငံတော်ကိုအဓိကကာကွယ်စောင့်ရှောက်နေတဲ့အဖွဲ့ဖြစ်တာကြောင့်မနေ့ကဆန္ဒပြပွဲမှာတော့ပြည်ခိုင်ပြိုးပါတီဝင်တွေပူးပေါင်းဆန္ဒပြခဲ့ကြောင်းဦးသိန်းထွန်းဦးကပြောပါတယ်။ဆန္ဒပြပွဲကိုပါတီအနေနဲ့ငွေကြေးပစ္စည်းတွေကူညီထောက်ပံ့ခဲ့သလားဆိုပြီး IFA ကမေးမြန်းရမှာတော့ထောက်ပံ့ကူညီတာမရှိကြောင်းပြောပါတယ်။သိုးရဖွဲ့ကိုဝေဖန်ပြောဆိုခဲ့ုံနဲ့မဟုတ်ဘဲမြမသိုးရဖွဲ့ယုံတမရယုံနဲ့အတိုင်းမင်းငန်ယုံတွေကိုအမေရိကန်နိုင်ငံကဘုံလာကျဲဖို့ကိုလည်းဦးလားဆွေကပြောဆိုခဲ့ပါတယ်ဦးလားဆွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအစိုးရဖွဲ့ပြောရေးဆိုခွင့်ရှိသူတွေကို IFA ကဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးမနေ့ကဦးလားဆွေရဲ့ဟောပြောချက်တွေဟာနိုင်ငံတော်တည်ငြိမ်ရေးကိုထိခိုက်စေတာကြောင့်အ мян ဆုံးထိထိရောက်ရောက်အရေးယူဖို့ကိုလည်းတောင်းဆိုသူတွေရှိလာပါတယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြည်ကဦးလားဆွေရဲ့ပြောဆိုချက်တွေဟာဥပဒေကိုချိုးဖောက်နေတာကြောင့်အ мян ဆုံးအရေးယူဖို့လိုကြောင်း IFA ကိုပြောပါတယ်
။ကျောင်းဝင်စုံမရေးကိုဒါစိန်ခေါ်တာနဲ့တူလာတယ်။နံပါတ်၁တစ်ချက်နံပါတ်၂ကဒါဒီမိုစီကိုချိန်ချောက်လာတဲ့ပုံစံမျိုးဖြစ်လာတယ်။နံပါတ်၃ကဒီသေးဥပဒေတွေကိုချိုးဖောက်တယ်လို့အခုတော့မြင်လာတယ်။ဒီလိုမျိုးစစ်မြင့်ထက်ကနေပြီးတော့ငြိမ်းချမ်းရေးညွတ်ညွတ်ရေးအမျိုးသားပြည်နယ်တည်မြဲရေးတရားဥပဒေစိုးမိုးရေးဒါတွေကိုချိုးဖောက်နေခြင်းကကိုကအဲ့ဒီပုံမှန်တော့အခုတော့လက်ခံနိုင်စရာဘာအကြောင်းမှမရှိဘူး။အဲ့ဒီတကြောင်မလို့အမြန်ဆုံးထိရောက်တဲ့အရေးယူမှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်ပေးပါလို့ကျွန်တော်အစိုးရကိုအခုတော့အတိအလင်းတောင်းဆိုခြင်းနဲ့
မနေ့ကကျင်းပတဲ့တက်မတော်ထောက်ခံပွဲကိုအမျိုးသားရေးလှုပ်ရှားတဲ့အင်အားစုတွေဥဆောင်ပြီးစုစုပေါင်း1000ကျော်တက်ရောက်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာဦးလားဆွေစာရေးဆရာအမတ်ဒိန်တို့ကဟောပြောခဲ့ရမှာအစိုးရအဖွဲ့ကိုဝေဖန်ပြစ်တင်ပြောဆိုတာတွေကိုတွင်တွင်ကြဲကြဲသုံးသွဲခဲ့တာတွေ့ရပါတယ်။ဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးဦးလားဆွေနဲ့အမတ်ဒိန်တို့ကို IFA ကဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းကလူနည်းစုဝန်ကြီးတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ ဥပဒေမဲ့ရှင်းလင်းဖယ်ရှားမှုတွေဆောင်ရွက်ခဲ့တယ်ဆိုပြီးဆိုရတဲ့လူခွင့်ရေးချိုးဖောက်မှုနဲ့အမေရိကန်အစိုးရကပိတ်ဆို့အရေးယူလိုက်ကြောင်းထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကြော်ထုတ်နိုင်ပါ